မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါအရေးပေါ်တုံ့ပြန်ရေးအတွက်အမေရိကန်ဒေါ်လာသန်း90ကိုကမ္ဘာပံကချီးဖို့အတည်ပြုလိုက်ပါတယ်။ဆေးရုံတွေမှာ COVID-19 လူနာတွေကုသပေးနိုင်ရေးအမြန်ဆုံးပြင်ဆင်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့နဲ့လူနာတွေရောဂါအပြင်းထန်ခံစားရတာကနေတက်တာစေဖို့တည်ဆုံးမှုရောနှဲစေဖို့အတွက်ဒီငွေတွေကအထောက်အကူဖြစ်လိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာကမ္ဘာပံတာဝန်ရှိသူကထုတ်ပြန်ချက်မှာပြောထားပါတယ်။အရေးပေါ်တုံ့ပြန်ဆောင်ရွက်တဲ့နေရာမှာ COVID-19 လူနာတွေကုသပေးနေတဲ့သတ်မှတ်ဆေးရုံတွေကအထူးကျန်းမာကုသဆောင်တွေကိုအဆင့်မြင့်ရေးကျန်းမာရေးဝန်ထမ်းတွေတာဝန်ရှိသူတွေရဲ့စွမ်းဆောင်ရည်မြင့်တင်ရေးနဲ့တနိုင်ငံလုံးလူမှုအတိုင်းအဝိုင်းတွေကြားအသိပညာပေးရေးလုပ်ငန်းတွေတိုးမြင့်ဆောင်ရွက်သွားရေးကိုအဓိကအာရုံစိုက်လုပ်ဖို့ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။ဒီကနေ့ဧပြီလ20ရက်ည8နာရီမှာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ10နှစ်အရွယ်ကလေးငယ်တယောက်အပါအဝင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူနောက်ထပ်6ယောက်ကိုထပ်မံအတည်ပြုလိုက်တဲ့အတွက်အခုဆိုရင်စုစုပေါင်း90သူ118ယောက်အထိရှိပါတယ်။သေဆုံးသူ5ယောက်နဲ့ရောဂါပိုးကင်းလို့ဆေးရုံကနေဆင်းသွားသူ6ယောက်ရှိပြီလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။